ပေါင်းကြာပြီဖြစ်တဲ့ရခိုင်ပြည်မြောက်ပိုင်းကဘင်္ဂလီရိုဟင်ဂျာပြည်ထနာကိုဒေသဆိုင်ရာကိစ္စအဖြစ်အဖြေရှာဖို့လိုကြောင်း2014 February လထုတ်ဘင်္ဂလားဒေ့ရှ်အစိုးရမဟာဗျူဟာစာတမ်းမှာဖော်ပြပါတယ်ကုလသမဂ္ဂနဲ့ OIC အစ္စလာမ်အဖွဲ့လိုအပြည်ဆိုင်ရာအဖွဲ့အစည်းတွေမှာဒီပြည်ထနာကိုတင်ပြပြီးဗမာအစိုးရကိုဖိအားပေးဖို့စာတမ်းမှာဖော်ပြပါတယ်နိုင်ငံလက်တွဲဖြေရှင်းတာအဆင်မပြေပုံကိုဖော်ပြရရောက်နေပါတယ်ထိုင်းမလေးရှားနဲ့အင်ဒိုနီးရှားအထိဘင်္ဂလီရိုဟင်ဂျာရောက်နေတာကြောင့်ဒေသဆိုင်ရာပြဿနာအဖြစ်ပြောဆိုလာကြတာဖြစ်ပုံရပါတယ်။ဒါပေမဲ့အာဆီယံမှာပြည်တွင်းရေးမဆွတ်ပဲရေးမူကိုလက်ကင်ထားတဲ့အတွက်ဆွေးနွေးတဲ့အဆင့်အထိရောက်မလာပါဘူး။မြန်မာဥက္ကဋ္ဌလုပ်တဲ့နှစ်မှာတောင်ရခိုင်ပြည်နယ်ပြဿနာကိုအာဆီယံအစည်းအဝေးမှာမပါအောင်ဖိဖေထားနိုင်ခဲ့ပါတယ်။ဒီနှစ်ရဲ့ထူးခြားချက်ကတော့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇာကိုယ်တိုင်ဘင်္ဂလီရိုဟင်ဂျာအရေးကိုအတိအလင်းထောက်ခံလာတာပါပဲမလေးမွတ်စလင်တို့ရဲ့ထောက်ခံမှုရအောင်ရခိုင်ပြည်နယ်ပြဿနာကိုခုရုံးလှုပ်ဓားလို့ပြောကြပြီးမြဲမလေးရှားကြောင့်ရခိုင်ပြည်နယ်ပြဿနာကိုပထမဦးဆုံးအကြိမ်အာဆီယံမှာဆွေးနွေးလာရပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကိုဆွေးနွေးဖို့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကျင်းပရန်မလေးရှားနိုင်ငံသားရေးဝန်ကြီးက2016နိုဝင်ဘာလ28ရက်နေ့ကတင်ပြခဲ့တာကိုမြန်မာကပယ်ချခဲ့ပါတယ်ဒါပေမဲ့ဝိုင်းဝန်းတိုက်တွန်းကြတဲ့အတွက်အစည်းအဝေးကိုဒီဇင်ဘာလ19ရက်နေ့မှာကျင်းပဖို့သဘောတူတယ်လို့မလေးရှားနိုင်ငံသားရေးဌာနကကြေညာချက်မှာဖော်ပြပါတယ်။ရန်ကုန်မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအလွတ်ဆွေးနွေးပွဲမှာရခိုင်ပြည်နယ်အခြေအနေကိုဒေါ်စုကရှင်းလင်းပြောကြားပါတယ်။မြန်မာအစိုးရလုပ်ကိုင်ပုံအောင်နှိကွေးချောင်းမလေးရှားဝန်ကြီးကဝေဖန်ပြီးတီးခြားလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းမှုအကြံပေးပါတယ်။ဒေါ်စန်းစုကြည်ကလည်းရလကောင်ရရှိဖို့အတွက်အချိန်ယူဖို့လိုအပ်ကြောင်းဖြေကြားလိုက်ပါတယ
်။နောက်တော့စားသုံးကုန်ပစ္စည်းတွေတင်ဆောင်ထားတဲ့မလေးရှားထောက်ပံ့ရေးတင်မောကိုလာခွင့်ပြုလိုက်ပါတယ်။ရခိုင်ပြည်နယ်အတွက်ရွေတဲ့မလေးရှားထောက်ပံ့ရေးပစ္စည်းကိုမြန်မာဘက်မှရောဘင်္ဂလားဒေ့ရှ်ဘက်မှရောဖြန့်ဝေနိုင်တာတွေ့ရပါတယ်။အာဆီယံဒေသမှာမွတ်စလင်က60ရာခိုင်နှုန်းဗုဒ္ဓဘာသာက18ရာခိုင်နှုန်းနဲ့ခရစ်ယာန်က19ရာခိုင်နှုန်းရှိပေမဲ့ဘင်္ဂလီရိုဟင်ဂျာပြဿနာကိုအရင်ကစိတ်စိတ်ဝင်စားတာမဟုတ်ပါဘူး။လေစီးဘင်္ဂလီတွေကိုထိုင်းအင်ဒိုနီးရှားနဲ့မလေးရှားကလက်မခံတဲ့အချိန်အခါတွေရှိပါတယ်။အာဂဒီလိုက်စားမှုဖြစ်နေတဲ့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇတ်ကမြန်မာအစိုးရကိုဝေဖန်ရှုံ့ချလာတော့မှဟိုးလေးတကြောပြန်ဖြစ်လာတာပါ။ဘင်္ဂလီရိုဟင်ဂျာအရေးကိုပြပြီးနာဂျီဘရာဇတ်ကပြည်တွင်းနိုင်ငံရေးမှာအမျက်ထုတ်ဖို့ကြိုးစားနေပုံရပါတယ်။
အာဆီယံနိုင်ငံသားဝန်ကြီးများရဲ့ရန်ကုန်အလွတ်ဆွေးနွေးပွဲအပြီးတစ်လအကြာမလေးရှားမှာ OIC အစ္စလာမ်58နိုင်ငံအဖွဲ့အစည်းအဝေးကျင်းပပါတယ်။ရခိုင်ပြည်နယ်ပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်အောင်အပြုသဘောနဲ့မြန်မာကိုကူညီကြဖို့အင်ဒိုနီးရှားကတင်ပြပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကတော့မြန်မာကိုပြစ်တင်ရှုတ်ချဝေဖန်တိုက်ခိုက်ပါတယ်။မွတ်စလင်တရားလွန်ဝါဒီတွေဝင်ရောက်တိုက်ခိုက်တာကိုတော့ OIC အစ္စလာမ်အဖွဲ့ကလစ်လျူရှုတယ်လို့မြန်မာဘက်ကဆိုပါတယ်။အာဂရီလိုက်စားမှုကြောင့်နာမည်ပြက်လာတဲ့နာဂျစ်ဘရော့ဇက်ဟာရခိုင်ပြည်နယ်ပြည်ထနာမှာနာမည်ကောင်းရဖို့ကြိုးစားနေတယ်လို့မြန်မာဘက်ကခြေပပါတယ်။ဒေါ်လာ3,900စားထားတာကိုမျက်ခြေပြက်အောင်လုပ်တာသာဖြစ်တယ်လို့ဥပဒေကတိကမဲလစ်ဆာခရော့ချ်ကဆိုပါတယ
်။ကမ္ဘောဒီးယားကတော့အာဆီယံရဲ့မဆွတ်ဖက်ရေးမူအတိုင်းမြန်မာပြည်တွင်းရေးကိုမဝေဖန်ဘူးလို့ဆိုပါတယ်။ရခိုင်ပြည်နယ်ပြည်ထနာဟာဗမာစီအစိုးရခေတ်မှာပုံစံအမျိုးမျိုးနဲ့ပေါ်ပေါက်ခဲ့ပြီးမြဲအာဆီယံအသင်းဟာဝေဖန်ရှုံ့ချတာမျိုးမဟုတ်ပါဘူးအခုမှမလေးရှားဝန်ကြီးချုပ်ကရေးကြီးခွင့်ကျယ်လုပ်နေလို့အတန်တမြင်တဲ့လောက်စပီကာလိုဖြစ်နေတယ်လို့အင်ဒိုနီးရှားကဆိုပါတယ်တင်းလုံးဝါဒီမွတ်စလင်လက်နက်ကိုင်တို့ရခိုင်ပြည်ထနာမှာပါဝင်လာမှာစိုးရင်ရတယ်လို့ပြောကြပြီးမဲ့အာဆီယံဟာစားသုံးကုန်ထောက်ပံ့ရေးလောက်တာလုပ်နိုင်မှာဖြစ်ပါတယ်မလေးရှားမှာဘင်္ဂလီရိုဟင်ဂျာ9,000ကျော်ရှိပြီးမြန်မာပြည်သားတင်းချီရှိနေတာကြောင့်ရခိုင်ပြည်နယ်ပြည်ထနာကိုစိုးရင်ပူပန်တာအဘွားကြပြီမဲ့နာဂျီဘရာဇတ်ရဲ့အပြုအမူကြောင့်အခြေအနေပိုဆိုးသွားနိုင်ပါတယ်အင်ဒိုနီးရှားနဲ့ဖိလစ်ပိန်မှာ IS Islamic State အကြမ်းဖက်သမားနဲ့နှိစက်သူတွေလှုပ်ရှားလာပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာလည်းအခြေအနေဆိုးဝါးလာပါတယ်ဒါပေမဲ့အာဆီယံမှာအကြမ်းဖက်သမားပူးတွဲနေနေအစီအစဉ်မရှိပါဘူးမွတ်စလင်အကြမ်းဖက်သမားစုပူလာရင်ကိုနီကိုဟာနဲ့ဖြစ်ရှင်းရမှာဖြစ်ပါတယ်ရှေးလမနီလာမှာကျင်းပမဲ့အာဆီယံထိပ်သီးညီလာခံမှာရခိုင်ပြည်နယ်ပြည်ထနာဆွေးနွေးမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ